ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှာမင်ဂျီယွန်ယွန်နီစီယာကအခုညပေးနေတဲ့နိုင်ငံတကာကဒုက္ခသည်စခန်းတွေထဲမှာကိုဗစ်-19ရောဂါတားဆီးကာကွယ်ရေးလှုပ်ဆောင်ချက်တွေချမှတ်ထားပြီးအဲ့ဒီအထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲပါဝင်ပါတယ်။ရိုဟင်ဂျာဒုက္ခသည်စစ်သည်ငွေလောက်ပြည့်ကျပ်နေထိုင်နေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစခန်းတွေထဲကကျန်း နဲ့လက်တွဲလှုပ်ဆောင်နေကြတယ်လို့ဗျော်နီစီယာကပြောပါတယ်။ virus နဲ့ပတ်သက်ပြီးအသိပညာပေးတာတွေကိုရိုဟင်ဂျာ၊ဘမာ၊ပင်ဂလီဘာသာစကား၃မျိုးနဲ့ရေဒီယိုကနေထုတ်လွှင့်တာ၊ဗီဒီယိုနဲ့ပြသတာ၊ပိုစတာနဲ့လက်ကမ်းစာဆောင်ဖြန့်ဝေတာတွေလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ဒါ့အပြင်အားလုံးအတွက်စက်ပြာနဲ့ရေအလုံးလောက်ရစီဖို့နဲ့လက်ဆေးလို့ရတဲ့နေရာတွေပို့ပြီးချထားပေးဖို့လုပ်နေပြီလို့လည်းရန်နေစီယာကပြောပါတယ်။ဒုက္ခသည်တွေနဲ့စခန်းအနီးအနားကဒေသခံလူထုအတွက်တိကျခွဲထားရင်းနဲ့ကုသရေးဌာနတွေဖွင့်လှစ်ဖို့အစီအစဉ်တွေလည်းလှုပ်ဆောင်နေပါတယ်။ဒုက္ခသည်တွေကြားမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုအရေအတွက်ကအများကြီးရှိနေပေမဲ့လည်းဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့ဒေသခံတွေကြားမှာဗိုင်းရပ်စ်ပိုးရဲ့တက်ရောက်မှုတန်းကိုခန်းစားရမယ်အရေးသိပ်ကိုစိုးရိမ်မိတယ်လို့ယူနီစီယာအကြီးအကဲဖီလီပိုဂရန်ဒီကပြောပါတယ်။ရိုဝင်ညာလို့ခေါ်ဆိုတာကိုမြန်မာအစိုးရဘက်ကအတိအမှန်မပြုဘဲဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေချမှတ်ထားပေမဲ့အခုCOVID-19 ကပ်ရောဂါပြီးရင်ဆိုင်နေရချိန်မှာဒီအစီအစဉ်တွေအားလုံးရပ်တန့်နေပါတယ်။